ရှန်ကယားဒေသကမိုးပြဲဖရူဆိုမြို့နယ်တွေမှာနေစဉ်ဆိုလိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မိုးပြဲမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တဲ့တနင်္လာနေ့ကစပြီးအခုချိန်ထိပစ်ခတ်တန်းချနေရတယ်လို့ဖရူဆိုမှာတော့လည်းထားလဲကြည့်ရတဲ့ဝိုင်းမှာပစ်ခတ်မှုတွေရှိနေတဲ့အကြောင်းအလေးမှာပြောပြပေးပါအောင်ခင်ဗျာ
။ကယားပြည်နယ်ဒေသခေါ်ကရင်နီနယ်ဖရူဆိုမြို့နယ်မှာပြီးခဲ့တဲ့စက်တင်ဘာလတည်းကစစ်ရင်တန်းတွေနဲ့ဝင်ရောက်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံကာကွယ်ရေးတပ်တွေကြားအခုချိန်ထိနေ့စဉ်လုံးလုံးတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။ဖရူဆိုကထားလဲကြီးရွာတဝိုက်မှာတော့ဒီကနေ့အောက်တိုဘာလ12ရက်နေ့အထိ2ရက်ဆက်တိုက်ပစ်ခတ်တန်းတွေကြားနေရပြီးတော့ဖရူဆိုမြို့နယ်အခြေစိုက်စစ်ကောင်စီရဲ့အမှတ်14တမ်းမြေ14ကျင့်ရေးကျောင်းကနေမနေ့ကစပြီးတော့လက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်လာတာလို့ဒေသခံစစ်ဆောင်တဦးက VOA ကိုပြောပါတယ်
။မင်းကရှင်ကထားလက်ထက်မှာလို့မင်းကနောက်ဟုတ်ရှိတရားအဖမမင်းကဒုလက်နက်ကြီးကိုရတဲ့တော့ပြည့်တယ်။ထိခိုက်အောင်မပြောင်းလက်နက်ကြီးတာတော့သူ့ဆိုတာဆက်လေအမဆက်လေဆက်နေတယ်ပြစ်ကူဆိုတော့သူကမင်းကထိခိုက်နေလို့ရှိမလို့ကျွန်တော်ခံမှန်းမိတယ်။ထားလက်မှာတော့ချေကောက်ယူဟာတော့သူဒီထဖို့ကားတော့မဆက်မချေတော့သူကတော့ချေကောက်ယူဟာမတင်ဘူး။အဲ့ဒီတော့အရှာတော့ရှေ့အောင်မှာ
စစ်ကောင်စီရဲ့အမတ်14တန်းမြင့်14ကျင်ရေးကျောင်းမှာစစ်ထောက်ပို့ရင်တန်းအစီး60ထပ်မနဲ့ရောက်ရှိနေတာဖြစ်ပြီးတခြားမြို့နယ်တွေစီမသွားလာနိုင်သေးပါဘူးဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလက်ခဲဖားဆောင်မဲဆဲအထိလမ်းကြောင်းပောက်တာကြောင့်ဒီလမ်းပိုက်ကိုအသုံးပြုပြီးတော့ထောက်ပို့နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတယ်လို့ဒေသခံတွေကခန့်မှန်းနေကြတာဖြစ်ပါတယ်လက်ရှိချိန်မှာဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလက်ခဲမြို့နယ်နန်းဖဲကျေးရွာအထိတောက်လျှောက်စစ်ကောင်စီတပ်တွေရှိနေတာကြောင့်အချိန်မီတိုက်ပွဲဖြစ်လာနိုင်တာပါ။ဒါကြောင့်ရွာသူရွာသားတွေဟာကိုယ်နေအိမ်ကိုမပြန်ရဲကြပဲဘေးလူရကျေးရွာတွေနဲ့တောတောင်တွေထဲမှာခိုလုံနေကြရတာဖြစ်ပြီးတော့လက်နက်ကြီးပစ်ခတ်တဲ့နီးလာရင်ဘေးလူရကိုပြေးလွှာပုန်းခိုနေကြရတာလို့စစ်ဆောင်ကပြောပါတယ
်လက်နက်ကြီးတားကြားလို့ရှိရနည်းနည်းနားဆဲမှာတက်ထမှာအခုနေလဲတက်ဆက်ကြလဲအဲ့လိုမျိုးပေါ့ကျွန်တော်မျက်နှာဝေးတယ်ဆိုလို့ရှိရင်လောက်ဆက်ရှိရဆက်လောက်ရတော့ပေါ့ဒါမှကိုနားမှာကကြားလို့ဆိုလို့ရှိတော့ပေါ့ရတော့ပေါ့အဲ့လိုမျိုးအတခုတည်းကလူရကဒီထားလက်ကမဟုတ်ဘောလက်ဆက်ကြီးကဒါဆောက်ပြီးလေဆက်ထားတာရှိကတော့ FM ထားလဲကနေနောက်ထပ်ဖြစ်ကြတော့ဘယ်လိုမှပြောင်းလို့မရတော့အဲ့လိုမျိုးပေါ့
လက်တလောဖရူဆိုတဝိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီနယ်မြေမှာပါဝင်တိုက်ခတ်နေတဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကိုဒီကနေ့ဆက်သွယ်လို့မရခဲ့ပေမဲ့တောက်ကြနေကတော့မြေပြင်ဆက်သွယ်ရေးအခက်အခဲကြောင့်စစ်ရေးတရင်အသေးစိတ်ကိုမသိရသေးဘူးလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောကြားခဲ့တာပါ
ဖရူဆိုဘောလကဲနမ်မတခြားမှာတော့တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်အထူးဖြစ်ဒီနမ်ဖဲကျွာဝန်ကျင်မှာလည်းနေ့ရပါတော့စစ်ကောင်စီတိကောင်စီတက်တယ်နဲ့ကျွန်တော်တို့တော်လိုင်းရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့သေးတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုလောဆယ်ထိကတော့ဒီစစ်တပ်ရဲ့အခြေအနေအခက်အခဲမျိုးမျိုးကြောင့်ကျွန်တော်တို့စစ်ရေးတင်းချက်လက်တွေအသေးစိတ်ကျွန်တော်တို့မသိရသေးပါဘူးခင်ဗျာဟုတ
်အောက်တိုဘာလပထမအပတ်ထဲမှာဖရူဆိုဘောလက်ခဲလမ်းမတစ်လျှောက်ရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ9ရက်တနင်္လာနေ့တုန်းကတော့ရှမ်းကယားနယ်စပ်မိုးပြဲမြို့မှာကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြမ်းတနေ့ကုန်နီးပါးတိုက်ပွဲပြင်းထန်ခဲ့တယ်လို့မြို့ခံတအူက VOA ကိုပြောပါတယ်။နောက်ရက်တွေမှာတော့တိုက်ပွဲမပြင်းထန်နေပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တိုက်ခတ်နေတဲ့အကြောင်းအခုလိုပြောပြပါတယ်
။ဝင်းကြီးတော့တော့ဖြစ်တယ်စစ်ဆန်တယ်မနဲ့6နိုင်ကတည်းကဖြစ်တာအတတော်တက်ခွေပြတာ7နိုင်9နိုင်ထိဖြစ်တယ်အမဒီမှာတက်ခွေငယ်တော့လည်းနေကြီးတွေလမ်းထူတာပေါ့ညစ်သေးဟန်သူနောက်ပြန်နေရတော့ဒီတိုင်းပဲလည်းနေကြီးအဲလမ်းထူတာတွေအမနေ့နေ့ချင်းတော့နေ့ကြီးနဲ့ပတ်တူတယ်နောက်ည80ရောသူတို့ကနားဖောက်လာပြီအလောက်ဝတ်တယ်ဒီအနပစ်တန်နေကြတယ်ဒါမဲ့နှစ်ဖက်ပြတာတော့မဟုတ်ပေါ့
တနေ့လာနေတော့ကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာစီကားတစ်ရောက်ကနဲ့စီကားနှစ်ရောက်ကကြမှာကြာရောက်ပောက်ခွဲခဲ့တဲ့အတွက်အသက်84နှစ်အရွယ်အဖွားအိုတဦးအသက်30အရွယ်တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါရယ်မိုးပြဲမြို့ပေါ်မှာပြန်ပြီးတော့ဒိန်းရှောင်နေကြရတဲ့မြို့ခံတွေဟာစစ်ရေးအခြေအနေအခုထက်တင်းမာလာရင်တော့ချက်ချင်းဆိုသလိုဒိန်းရှောင်နိုင်ဖို့အရေးပေါ်ပစ္စည်းတွေအဆင့်အစ်ပြင်ထားရတယ်လို့လည်းပြောပြပါရယ်ရှင်